Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့ပြောပြသွားမှာပါ။တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘိုးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ၂ဦးထပ်မံနေသေဆုံးပြီးတော့တာဆင်ကျော်တန်ရရသွားပါရယ်။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုက်ခံကောင်းဆောင် Kim Sung Kha ဖွဲ့စည်းထားတဲ့အတ္တိကလူအခွင့်အရေးအဖွဲ့တစ်ခုကိုပိတ်ပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါရယ်။ဒီဘိုးနိုင်ငံမှာကျင်းပတဲ့တင်းငွေတွေနဲ့ရွေးကောက်ပွဲမှာရွာတွေမြို့ငယ်လေးတွေမှာထောင်ပေါင်းများစွာသောပြည်သူတွေမဲဆန္ဒပေးခဲ့ကြပါရယ်။ဒီလိုသတင်းတွေကြားကြမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့သူကငြင်းငြင်းရင်းနဲ့မြစ်တာနဲ့ဆိုင်တော့တမန်တော့ဖြစ်တဲ့ကြောင့်မလို့လေ။အဲဝန်တာတွေပြည့်ရှင်နေသူရဲ့မြန်မာပြည်မှာခြေကြွခြင်းအဖြစ်မြန်မာပြည်သူတွေရဲ့ချွန်းလမ်းမယ်ဝမ်းမြောက်မယ်နောက်ဆဲချမ်းသာခြင်းကိုယ်ရဲ့ကျန်းမာခြင်း
Father Dominic ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်မြမရေးတွေ့ဆုံမြင်မြန်ကန်ကိုလည်းနားဆင်ကြမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘိုးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ၂ဦးထပ်မံသေဆုံးပြီးဒါဇင်ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကြောင့်အဆောက်အုံတွေပြိုကျခဲ့သလိုတမိုင်နီးပါးအကွာမှရှိတဲ့အဆောက်အုံတွေရဲ့ပြတင်းပေါက်မှနေကွဲပြီးနေရောင်တွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပါတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။နင်းဘိုးဟာရှန်ဟိုင်းမြို့ရဲ့တောင်ဘက်ကီလိုမီတာတရအကွာမှာရှိတာပါ။မြေကန်အနီးမှာဖြစ်ပျက်သွားတဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုရှာမသွေ့သေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးအခြေခံသတ်မှတ်ချက်တွေကိုအတိအချာလိုက်နာလေးမရှိတဲ့တရုတ်နိုင်ငံကစက်ယုံတွေမှာပတော်တဆမှုတွေဖြစ်လေဖြစ်တာရှိပါတယ်။2015ခုနှစ်တုန်းကလည်းဓာတုပစ္စည်းတွေစနစ်တကျထားသိုခြင်းမရှိတဲ့အတွက်ဆိုပြီးပြစ်တင်ပြောဆိုခံရတဲ့ထီအန်ဂျင်းကမ်းခြေမျိုးပောက်ကွဲမှုတစ်ခုမှာလည်းလူပေါင်း165ဦးသေဆုံးခဲ့ရပါသေးတယ်။
ပြီးခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငရင်ကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးចောင်းသားတွေပါဝင်လူများပြားတည်ဆုံသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှာဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာ3ရက်နေ့က6ချိန်မြောက်နျူကလ িয়ার ဆန္ဒမှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းမြစ်ဒုံးကျည်မှာတက်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုလည်းအောင်မြင်မြင်ဆန္ဒနိုင်ခဲ့ပါတယ်။ဒီဖောက်ခွဲဆန္ဒမှုကြောင့်အဲ့ဒီဆန္ဒမှုလုပ်တဲ့စက်ယုံတီရှိတဲ့ပွန်ဂျီဒေတာကအပေါ်ယံမြေလွာကျောမှာငရင်နှစ်ခုလုပ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်ဆိုရရဲ့မြင်ငရင်တိုင်းတာရေးပညာရှင်တွေကအဲ့ချိန်ကပြောခဲ့ပါတယ်။ဒီငရင်ဟာနျူကလ িয়ার ဆန္ဒမှုကြောင့်လုပ်တာဖြစ်နိုင်တယ်လို့ဂျပန်နဲ့တောင်ကိုရီးယားအနာပိုင်တွေပါဝင်အမေရိကန်နိုင်ငံကဆိုရမဟုတ်တဲ့ကျွမ်းကျင်သူတွေကလည်းအတည်ပြုပါတယ်။ပွန်ဂျီဒေတာနဲ့10ကီလိုမီတာအကွာမှာရှိတဲ့ရွာကိုမကြသေးခင်ကပဲတွားရောက်ခဲ့တဲ့အမီမဖော်လို့သူတူရဲ့အဆိုရတော့မြောက်ကိုရီးယားနိုင်ငံကထွက်ပြေးခိုလုံသူတွေနဲ့အလုပ်လုပ်နေတဲ့တောင်မြောက်ဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့လည်းထိခိုက်သွားတယ်လို့တောင်ကိုရီးယားနိုင်ငံကချိုဆွန်အီဘိုသတင်းစာကဖော်ပြပါရတယ်။အဲ့ချိန်တုန်းကចောင်းသား150လောက်ကသူတို့ရဲ့စာသင်ခန်းထဲမှာရှိနေပြီးတော့ចောင်းရဲ့တဝက်လောက်ကအဆောက်အုံတွေပြိုကျခဲ့တဲ့အတွက်ထိခိုက်ဒေဆုံးတာတွေရှိခဲ့တယ်လို့အဲ့ဒီသတင်းစာကဖော်ပြပါရတယ်ခင်ဗျာ။
နီပေါ်နိုင်ငံမှာလွန်ခဲ့တဲ့စနစ်ကဒီမိုကရေစီစနစ်ဖက်ကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့ခိုင်မာအားကောင်းတဲ့နိုင်ငံရေးစနစ်ကိုမရနိုင်သေးပါဘူး။တင်းငွေတွေနေ့ကရွေးကောက်ပွဲမှာတော့တည်ငြိမ်တဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့ရွာငွေတွေမြုပ်ငယ်လေးတွေမှာထောင်ပေါင်းများစွာတော့ပြည်သူတွေမဲဆန္ဒပေးခဲ့ကြပါရစေ။ဟိမဝနာတောင်တန်းတွေပေါ်မှာရှိတဲ့နီပေါ်နိုင်ငံဟာ2008ခုနှစ်မှာဘီယင်းစနစ်ကိုဖျက်သိမ်းပြီးတော့ဖက်ဒရယ်သမ္မတနိုင်ငံတော်အဖြစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတာပါ။ပြည်သူလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမှာမဟုတ်ပေမဲ့ပြည်내ကိုယ်စားလှယ်တွေကိုမဲဆန္ဒရှင်တွေကပထမဆုံးအကြိမ်မဲပေးရွေးချယ်ရမှာပါအဆင့်နှစ်ဆင့်ကျင်းပမဲ့မဲဆန္ဒရေးဝဲမှာပထမအဆင့်မှာမဲပေးနိုင်သူကသုံးတန်းကျော်ရှိတာပါမဲဆွဲပွဲနောက်ဆုံးရက်တွေမှာရွေးကောက်ပွဲကိုယ်စားလှယ်တွေကိုရည်ရွယ်ရဲဆိုရဲအသေးစားဖောက်ခွဲတိုက်ခတ်မှုအတော်များများဖြစ်ဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေကိုတိုးမြင့်ချထားခဲ့ပါတယ်ဒီတိုက်ခတ်မှုကမော်ဝါဒီတပါတီကအုပ်စုကွဲတစ်ခုရဲ့လက်ချက်ဆိုပြီးတော့လည်းပြင်သင်ပြောဆိုကြပါတယ်ရွေးကောက်ပွဲမှာမော်ဝါဒီပါတီနဲ့ကွန်မြူနစ် CNP UML ပါတီတို့ကပူပေါင်းထားတဲ့လက်ဝဲရင်းညွန့်ပေါင်းပါတီနဲ့နီပေါ်လွှတ်တော်ကဦးဆောင်နေတဲ့ပိုဟိုဝါရီတို့ကအဓိကပြိုင်ပွဲပါတီနှစ်ခုဖြစ်ရှင်းမြိုင်နေပါတယ်။မတူမငြိမ်ဖြစ်နေခဲ့တဲ့ဆနေတာကာလအတွင်းနီပေါ်အစိုးရအဖွဲ့မှဝန်ကြီးချုပ်ကိုဦးအပြောင်းလဲတာဝန်ယူခဲ့တယ်လို့အကဲဆက်တဲ့နိုင်ငံရေးပါတီတွေကလည်းဖွဲ့စည်းပုံဥပဒေပါအသေးအဖွဲ့ကိစ္စရပ်တွေကိုညှင်းခုံနေကြကြတာပါ။နီပေါ်ပြည်သူအများစုကတော့ခုရွေးကောက်ပွဲမှာအကောင်းတဲ့ပါတီကအပြတ်အသတ်နိုင်ရဖို့မျှော်လင့်နေပါတယ်။ဒုတိယအကြော့မဲဆန္ဒပေးပွဲတွေကတော့ဒီဇင်ဘာလ9ရက်နေ့မှာကျင်းပမှာဖြစ်ပြီးမဲရီတွေ့ဖို့တွေကတော့ရပောင်းများစွာကြားမြင်နိုင်ပါတယ
်ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့တိုက်ခိုက်ခံဆောင်ကင်ဆွန်ခါဖွဲ့စည်းထားတဲ့အဓိကလူခွင့်ရေးအဖွဲ့ကိုဖျက်သိမ်းပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေအပေါ်မှာပြိနှိပ်မှုတွေလှုံ့ဆော်နေပြီးတော့အဓိကတိုက်ခိုက်ပါတီကိုဖျက်သိမ်းပစ်ခဲ့သလိုလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာလည်းကန့်သတ်မှုတွေလှုံ့ဆော်ခဲ့တာကြောင့်လူရှင်းနိုင်အနောက်နိုင်ငံတွေကသူ့အပေါ်မှာဝေဖန်ခဲ့ကြပါတယ်ကမ္ဘောဒီးယားလူခွင့်ရေးစင်တာ CCHR ဟာကမ္ဘောဒီးယားနိုင်ငံသားတွေတီထောင်ထားတာမဟုတ်ဘဲနိုင်ငံသားတွေကတီထောင်ခဲ့တာဖြစ်တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းရမှာဖြစ်ကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စကိုသေချာကြည့်သွားဖို့လိုတယ်လို့ဟွန်ဆန်ကအတည်ချုပ်လုပ်ငန်းမှာအလုံးလုံးနေတဲ့သူတွေကိုပြောကြားခဲ့ပါတယ်။ကမ္ဘောဒီးယားတိုက်ခိုက်နေဟာအမေရိကန်ပြည်ထောင်စုကမွေးထားတဲ့ကလေးတွေဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒါနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းဖိလစ်ပိုင်နိုင်ငံမှာအခုလအစောပိုင်းကတွေ့ဆုံခဲ့တဲ့အတွင်းပြောကြားခဲ့ကြောင်းသူကပြောပါတယ်။CCHR အဖွဲ့အတိုက်ခံခေါင်းဆောင်ကင်ဆွန်ခါက CCHR အဖွဲ့ကိုအတိုက်ခံခေါင်းဆောင်ကင်ဆွန်ခါက2002ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ကင်ဆွန်ခါကိုအမေရိကန်ရဲ့အကူအညီနဲ့အာဏာသိမ်းဖို့ကြံစည်တယ်ဆိုပြီးတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲထားပြီးသူ့ရဲ့ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီကိုလည်းကမ္ဘောဒီးယားတရားရုံးချုပ်ကအစိုးရရဲ့တောင်းဆိုမှုအရနိုမာ16ရက်နေ့မှာဖျက်သိမ်းလိုက်ပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ကလူတွေပြစ်ကျနေတဲ့ပလီတစ်ခုကိုစစ်သွေးကြွတွေကတနက်နဲ့ပြစ်တက်ခတ်ခဲ့ရာကြောင်းသိဆုံးသွားတဲ့သူအရေအတွက်ဟာ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီထက်က28ယောက်ကကလေးငယ်လေးတွေဖြစ်ပြီး128ဦးကျော်လည်းဒဏ်ရာရသွားပါရယ်။အကြမ်းဖက်သမားတို့ကဖျားထင်ကမြင်မြတ်တယ်လို့အဓိပ္ပာယ်ရတဲ့အလာဟူအက်ဘာလို့အော်ဟစ်ပြီးတော့ပြစ်ခတ်ခဲ့တာပါ။အသက်38နှစ်အရွယ်ဆာဆယ်ယုံလောက်သားအဘစ်ဆလာမန်စွာကအခင်းဖြစ်ချိန်မှာပလီတက်သူအလုံးဝိုင်းရမောင်းနေပြီးတော့ခေါင်းတွေငုံထားရသလိုခေါင်းထောင်ရင်တနက်နဲ့ပြစ်ခံရတယ်လို့ AP သတင်းဌာနကပြောပါရယ်။တနက်သမားတွေဟာပထမမိုင်းမှာတော့ထင်ရမြင်ရတရကြမ်းပြစ်ပြီးနောက်ပိုင်းမှာတော့တေးသလားရှင်သလားမသိချတဲ့လူတွေအသက်ရှူနေသေးတဲ့လူတွေကိုတမင်ပြစ်တက်ကြတယ်လို့သူကဆက်ပြောပါရယ်။တရားရသွားသူတွေကိုကဲတော့ဖို့ကြိုးစားတဲ့အရေးပေါ်လူနာတရင်တွေကိုလည်းစစ်သွေးကြော်တွေကတနက်နဲ့ပြစ်တယ်လို့တခြားမြင့်မြင့်တဲ့ဦးကပြောပါရယ်။အစ္စလမ်ဘာသာဝင်တွေကြားထူးခြားစွာလှုပ်ရှားတဲ့အဖွဲ့ဝင်တွေဖြစ်တဲ့ Sufis Muslim တို့ကပလီကိုမကြာခဏတိုက်ခိုက်လေးရှိပါရယ်။Islamic အကြံဖက်သမားတို့ကဆူဖစ်တို့ကိုမိစာဒိတ်တိအယူဝါဒရှိသူတွေအဖြစ်ရှုမြင်ထားကြတာပါအကြံဖက်တက်ခိုက်သူပေါင်း20ကနေ30ကျားရှိတယ်လို့ Egyptian တဲ့ချုပ် Nabi Asit ကကြေညာချက်ထုတ်ပြောဆိုပါတယ်တက်ခိုက်မှုရဲ့လက်တွေကိုတော့ခုထိမသိရသေးပါဘူ
းပါကစ္စတန်နိုင်ငံမြို့တော် Islamabad မြို့ရဲ့စင်ကြေဘုံအရွက်ဒီမှာလုံခြုံရေးတပ်တွေနဲ့ဒုတိယမြောက်နေ့အဖြစ်နဲ့ထိတ်တိုက်တွေ့နေကြတဲ့ Islamic Wardi တွေဟာဒီကနေ့မှာတော့မော်တော်ကားတွေကိုမီးရှို့ခဲ့ကြပါတယ်အဲနောက်တော့သူတို့ဟာနှစ်ပတ်ကျော်ကြာနေရာယူသိမ်းပိုက်ထားတဲ့ဆန္ဒပြစခန်းကိုပြန်ပြီးတော့ဆုတ်ခွာသွားခဲ့ပါတယ်ဒီဖြစ်ရတွင်လူ100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့အများစုကတော့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့စေယုံတာဝန်ရှိသူတွေကပြောကြပါတယ်မနေ့စနေနေ့ကတော့ရဲနဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာဟာဘာသာရေးသဘောထားတင်းမာသူတွေရဲ့ထိုင်းတပိတ်ကိုဖြိုခွဲခဲ့စဉ်လူ6ယောက်တေဆုံးခဲ့ကြောင်းသတင်းတွေကဆိုပါတယ်အဲ့ဒီဆန္ဒပြတဲ့သူတွေဟာရဝေါပင်ဒီမြို့ကနေအစ္စလာမဘတ်မြို့ကိုသွားတဲ့အဓိကလမ်းမကြီးကိုပိတ်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။တာရစ်အီလဘိုက်ပါတီကိုထောင်ခဲ့သူတွေဟာလွန်ခဲ့တဲ့သုံးပတ်ခဲကဒီမှာတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာဖြစ်ပြီးတော့သူတို့ကတမန်တော်မိုဟာမက်ဟာအစ္စလာမ်ဘာသာမှာနောက်ဆုံးတမန်တော်ဖြစ်တယ်ဆိုတာကိုပါလီမန်လွှတ်တော်ရဲ့ဥပဒေကြမ်းမှာထည့်သွင်းဖို့ပြက်ကွက်ခဲ့ရတဲ့ပတ်သက်ပြီးတော့တရားရေးဝန်ကြီးကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တရားရေးဝန်ကြီးဇာဟီဟာမက်ကတော့အဲ့လိုဖော်ပြဖို့ကြံခဲ့တာဟာစာရိုက်တဲ့နေရာမှာမာယွန်ပြီးကြံခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာတော့ပြန်ပြင်လိုက်တယ်လို့သူကတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့လုံးဝကိုအလျှော့မပေးဘဲတရားရေးဝန်ကြီးမနှုတ်ထွက်မချင်းသူတို့အနေနဲ့အဲ့ဒီနေရာကဖယ်မှာမဟုတ်ဘူးလို့ထင်ကြထားပါတယ်ခင်ဗျာ။
အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးအပြည်ပြည်ဆိုင်ရာနေကိုထောက်ခံဆန္ဒပြတဲ့အနေနဲ့ဥရောပတဝန်နိုင်ငံအတော်များများမှစနေနေ့ကထောင်နဲ့ချီတဲ့လူတွေလမ်းလျှောက်ချီတက်ခဲ့ကြပါရယ်ပြည်နယ်နိုင်ငံတွေအမျိုးသမီးများအပေါ်အကြမ်းဖက်မှုနဲ့အနောက်အရှက်ပေးတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ကင်တွဲဖြည့်ရှင်းဖို့အတွက်ကနဦးဆောင်ရွက်ချက်တစ်ခုကိုပြည်နယ်သမ္မတအမန်နျူအယ်မက်ခရွန်ကကြေညာလိုက်ပြီးမှပဲရှားနဲ့ချီတဲ့လူတွေကပါရီမြို့မှာချီတက်လမ်းလျှောက်ခဲ့တာပါ2016ခုနှစ်အတွင်းအမျိုးသမီးပေါင်း123ဦးတို့ဟာသူတို့ရဲ့ရီစာတွေဒါမှမဟုတ်ရီစာဟောင်းတွေရဲ့တပ်ဖြတ်တာခံခဲ့ရတယ်လို့ဆိုပါရယ်သမ္မတမက်ခရွန်ရဲ့အစီအစဉ်ထဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်သူတွေကိုအရေးယူမဲ့ဥပဒေတွေအားကောင်းအောင်လုပ်ဖို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မူဂျိုကျောင်းကနေစတင်ပြီးတော့ပညာပေးမဲ့အစီအစဉ်တွေဆောင်ရွက်ဖို့ဒီလိုအကြမ်းဖက်ခံရရင်လည်းအရေးယူဆောင်ရွက်ဖို့အမျိုးသမီးတွေကိုတွန်းအားပေးမဲ့ကိစ္စရပ်တွေပါဝင်ပါတယ်ဒီအစီအစဉ်ကနေအကြမ်းဖက်ခံရတဲ့အမျိုးသမီးတွေခံစားနေရတဲ့အချက်တရားတွေခြေဖြတ်ပေးနိုင်ပြီးပြင်သစ်ရဲ့ယဉ်ကျေးမှုမှာအပြောင်းလဲတွေဖြစ်လာစေဖို့မျှော်လင့်ကြောင်းလည်းသမ္မတမက်ခရွန်ကပြောပါတယ်သမ္မတမက်ခရွန်ရဲ့တင်ပြချက်ကအပြုသဘောဆောင်ပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့ငွေကြေးအထောက်ပံ့လိုတယ်လို့ Dear Feminine အုပ်စုကပြောပါတယ်ဆန္ဒပြချီတက်ပွဲတွေကို Brazil, Mozambique နဲ့ Turkey နိုင်ငံတွေထိကမ္ဘာတစ်ဝှမ်းပြုလုပ်ခဲ့တာဖြစ်ပါတယ
်စပိန်နိုင်ငံမှာစနေနေ့ကကစားခဲ့တဲ့ La Liga အမပေးဘောလုံးပွဲမှာတော့ Real Madrid အသင်းနိုင်ရသွားပါတယ် Madrid မြို့က Real အသင်းရဲ့ Santiago Bernabeu ခွဲမှာကစားကြတာမှာ Real Madrid ကမလာဂါအသင်းကိုအကျိတ်နဲ့ကစားပြီးတော့3-2နဲ့အနိုင်ရသွားတာဖြစ်ပါတယ်ရီယယ်တင်ကဘန်ဇီမားနဲ့ကဆာမီယိုတို့9မိနစ်နဲ့21မိနစ်ဒီမှာဂိုးတွေသွင်းပြီးနှစ်ကြိမ်တိုင်တိုင်ရှေ့ကဥဆောင်ခဲ့ပေမဲ့မလာဂါအသင်းနောက်ကနေပြန်သွင်းခဲ့တာကြောင့်နှစ်ဂိုးစီတည်ဖြစ်ခဲ့ပါတယ်ရီယယ်အတွက်အနိုင်ဂိုးကတော့ပေါ်တူဂီတိုက်စင်မူစီရိုနောဒိုက86နှစ်မှာသွင်းခဲ့တာဖြစ်ပါတယ်ရီယယ်မက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်73ပွဲအပြီမှာ28မှတ်နဲ့အဆင့်လေးနေရာမှာရောက်နေပါတယ်မပီးစရားထိပ်မှာပြေးနေတဲ့ဘာစလိုနာအသင်းကတော့12ပွဲပြီးတဲ့အချိန်မှာ34မှတ်နဲ့ဥဆောင်နေပြီးတော့ဒီကနေ့မှာတော့ဒုတိယနေရာကဗလန်စီယာအသင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလှည့်ဖြစ်ပါရယ်ရှင်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စာမနက်ဖြန်နိုဝင်ဘာ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမဦးဆုံးကျင်းဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်အခုလိုပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမဦးဆုံးကျင်းလာရောက်တဲ့ပေါ်မြန်မာနိုင်ငံပေါ်ကောင်းကျင်းတွေနဲ့မေတ္တာတရားတွေငြိမ်းချမ်းမှုတွေကိုစောင့်ကျင်းသက်ဆောင်လာနိုင်မယ်လို့ကက်သလစ်ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်ပုပ်ယဟန်မင်းကြီးရဲ့လေးရက်တာကြာမြင့်မဲ့မြန်မာပြည်ကြီးစင်နဲ့ပတ်သက်လို့နောက်ဆုံးရသတင်းကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ပထမဆုံးကြိမ်ခီးစဉ်ဖြစ်တဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွချီလာတော့မှာဖြစ်ပါတယ်။မနေ့ဖြန်နိုဝင်ဘာလ28ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမယ့်ပုပ်ယဟန်မင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိ၄ရက်တာကြွရောက်သတင်းသုံးပါဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဟာသူ့ခီးစဉ်တွင်မှနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပုပ်ယဟန်မင်းကြီးကြွချီလာတဲ့အပေါ်ငြိမ်းချမ်းခြင်းလူသားချင်းချင်းကြားယဉ်ဤချစ်ခင်ခြင်းနဲ့ချစ်ချင်းမေတ္တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းနေစောင့်ကျင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံယဟန်အမတ်ကာဒီနယ်ချားစ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီဘက်မှာလည်းစိုက်ဖို့ရှိပါတယ်အမတန်မှအတိုင်းနဲ့အလုံးပဲဝမ်းသာတယ်ဘာဖြစ်လို့ဆိုတော့ဒီခရစ်နှစ်2019ရှိတဲ့အချိန်မှာပထမဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်သူကငြိမ်းချမ်းရေးနဲ့မေတ္တာနဲ့စိုင်တော်တမန်တော်ဖြစ်တဲ့ကြောင့်မလို့လေအဲဝမ်းသာတယ်ပြောရှင်နဲ့သူရဲ့မြန်မာပြည်မှာခြေကျွခြင်းအားဖြင့်မြန်မာပြည်သူပြည်သားရဲ့ရှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆဲချမ်းသာခြင်းကိုယ်ရဲ့ကျမ်းမာခြင်းအပေါင်းနဲ့ပြေဝါစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးစီမှာရှိပါတယ
်ပုပ်ယဟန်မင်းကြီးကိုရော်ရိုင်းမြန်မာနိုင်ငံကိုကြွချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးသဟဇာတဖြစ်ရေးနဲ့မင်္ဂလာတရားနဲ့ပြေဝါတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်အများကြီးမျှော်လင့်ပါတယ်အဓိကကဘာလဲဆိုတော့ဟိုပုပ်ယဟန်မင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပုပ်ယဟန်မင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးနောက်စီးပွားရေးအစအစအရာရာမှာအကုန်လုံးတိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့အကောင်းဘက်ကလည်းအများကြီးညွှန်နေတယ်သူသွားကြတဲ့နိုင်ငံတွေကတာရကဖြစ်တယ်အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာတွေပဲဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်ညွှန်နေတယ်ဒီလိုညွှန်နေတဲ့နဲ့ပဲဟိုသမ္မတရည်ဦးထင်ကျော်တို့နော်အခု အမေစုလို့ကနေပြီးတော့မှအဲ့လိုကြီးပဲဆက်နေတဲ့ဖိတ်ကောင်းဖိတ်တယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ကြုံကြည်ပါတယ
်မနက်ဖြန်မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယေဟန်မင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးမြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိန္ဒိယချင်းနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယေဟန်မင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းတိတ်နဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
29ရင်းနေ့မနေ့7နာရီခွဲမှာတက္ကသိုလ်ကမှဟိုမြန်မာနိုင်ငံလူနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆူတောင်းပွဲလေးတစ်ခုရှိပါတယ်ဝိပုဆူတောင်းပွဲလေးပေါ့အဲဆူတောင်းပွဲမှာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတိန်းကျော်ပေါ့လေမနေ့တိန်းကျော်မြေတော့မသိဘူးအများကြီးပဲဆူများစွာလာပြီးတော့မှဆူတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်သူ့ဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်တာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရိုပါပါမယ်အမေရိကပါမယ်အစွန်ရပါမယ်အရှပါပါပေါ့အများကြီးအရှလာကြတာပေါ့ဟိုဖူးမြင်ရခြင်းဘုန်းရဲ့ဒီဒီသူရဲ့ဒီဝိပုစုတော်ဝင်မှာသူရဲ့ကောင်းကြီးတော်ကိုရဖို့အတွက်လေ
ပုပ်ယေဟန်မင်းကြီးရဲ့လေးရတာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့လာရောက်ကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကဆန်ဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိတ်မေရီကက်သရယ်မှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကထွက်ခွာมาဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်มาဖြစ်ကြောင်းပါရှင
်မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရေးတွေ့ဆုံမင်းမြန်ကန်ကိုနှားဆင်ကြရပါမယ်ရှင်ဒီမိုကရေစီစနစ်စီဥတီလျှောက်လန်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာအရေးပါတဲ့အခွင့်အာဏာတစ်ခုဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နယ်စပ်ကုန်သွယ်ရေးကိုရောမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးနဲ့လူမှုဘဝတွေကိုပါထိခိုက်စေတဲ့တရားမဝင်နယ်စပ်ကုန်သွယ်ရေးကိုဘလို့အရေးယူကင်တွဲသွားတင်တယ်လဲဆိုတာကိုဆွေးနွေးတွေ့ဆုံမင်းမြန်းတာပါ။ဒီချိန်ထဲမှာပဲဒီနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေပိုးပြီးခိုင်မာအားကောင်းလာစေဖို့အတွက်တရားဝင်လုပ်ငန်းတွေကိုလွယ်လွယ်ကူကူဖြစ်အောင်သက်ဆိုင်ရာဌာနအာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့အလေးပေးဆောင်ရွက်သွားဖို့လိုမယ်လို့အာဏာရ NLD ပါတီရဲ့စီးပွားရေးအကြံပေးသူကပြောပါရယ်မြန်မာနိုင်ငံရဲ့နေဆက်ကုံသွဲစီးပွားကိစ္စရတွေနဲ့ပတ်သက်ပြီး NLD ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါခင်မြတ်သက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင
်ဆိုရင်ဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီလက်ရှိအာဏာရပါတီပေါ့နော်ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပါတယ်ဆရာမြန်မာနိုင်ငံမှာဒီနေဆက်ကုံသွေးရင်းနဲ့ပတ်သက်ပြီးတော့အဓိကလုံလီးကင်ကြီးတွေဟိုအဝေးပန်းနေခံရတာတွေရှိပါတယ်ဆရာဒီနေဆက်ကုံသွေးရင်းနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးပေါ့နော်တွေ့နေရတဲ့အခက်အခဲလေးတွေအရင်ပြောပြပေးပ
ါကျွန်တော်တို့အမျိုးသားဒီအဖွဲ့ချုပ်ကပြည်သူရွေးချယ်တင်ပြောင်းလိုက်လို့တာဝန်ယူရတဲ့အဆိုကကျွန်တော်တို့ခေါင်းဆောင်ကအာဏာလို့ပြောတယ်အာဏာပြောလို့မဖြစ်ပါဘူး။တာဝန်ယူတဲ့အကာလမှာနေဆက်ဒေတာတွေဖွံ့ဖြိုးတိုးတက်ဖို့အဲဒီနေဆက်ဒေတာဖွံ့ဖြိုးတိုးတက်ဖို့အဓိကအထဲမှာနေဆက်ကုံသွယ်ရေးတွေကောင်းမွန်လာအောင်။အဲဒီနေဆက်ကုံသွယ်ရေးကောင်းမွန်လာအောင်လို့ကအဓိကစီးပွားရေးမူဝါဒတွေပဲပြန်ရောက်သွားတယ်။ဟိုကစီးပွားရေးမူဝါဒတွေအကောင့်ထဲပေါ်တဲ့စီးပွားကူးသန်းဝန်ကြီးဌာနစီမံဘဏ္ဍာဝန်ကြီးဌာနအကောက်ခွန်ဦးစီးဌာနဟိုကတိုင်ပူဆောင်ရေးဝန်ကြီးဌာနရှိတဲ့ကုန်းလန်းပူဆောင်ရေးမိရထားကားရေလန်းစတဲ့ရောနောက်ဆုံးတဲ့နေဇတ်ဒေတာဝန်ကြီးဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့တွေနောက်ဆုံးကတော့ပြည်ထောင်စုဝန်ကြီးဌာနရှိတဲ့အထွေထွေအုပ်ချုပ်ဦးစီးဌာနဆိုတဲ့ဒီဌာနတွေကပေါင်းကူးပြီးတော့စုပေါင်းပြီးတော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပြရမယ်အဲ့တော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဟိုလုပ်ပြတဲ့အခါမှာနေဇတ်ဒေတာတွေကဘာတွေဖြစ်နေလဲတရားဝင်လုပ်ငန်းပုံများနေတယ်ပြည်ပတည်သွင်းလာတဲ့ပစ္စည်းတွေတရားဝင်လာတဲ့တရားဝင်လာကိုတွက်မယ်ဆိုတရားဝင်ရပုံများတယ်ဘာဖြစ်လို့လဲဆိုတော့တရားဝင်လုပ်တဲ့အလုပ်တည်တရားဝင်လုပ်တဲ့အလုပ်တဲ့ကုန်ကျစရိတ်တွေပုံများနေတယ်လို့သူရှိရတယ်။အဲဒါကြောင့်လို့တရားဝင်လုပ်ပြီးဆိုနံပါတ်1ကုန်ပြီးထောင်းမယ်။ညင်ညာထားတဲ့ပထမတော့အခုတော့ individual လုပ်ငန်းလိုင်စင်တွေစပြပြီး2012ကတကားကုန်ပြီးထောင်းဖို့ဆိုရင်အရင်တုန်းကတော့ကုန်ပြီးကပတ်စံလေးတထောင်းတထောင်းနဲ့ထောင်းလို့ရမယ်။အခုကကုန်ပြီးထောင်းဖို့လောဘအာမယ်။အသိ20 30ရှိမှကုန်ပြီးထောင်းလို့ရမယ်။စတင်ပြီဖြစ်တဲ့အတွက်ကျွန်တော်တို့အသေးစားလက်စားတွေလုပ်ငန်းတွေကိုခုန individual trading အလောက်ပါမစ်တူထုတ်ပေးရမယ်လောလောကူဖြစ်ရမယ်အဲ့ဒါတွေကလည်းတက်ဆိုင်ကဒေတာတွေမှာရှိတဲ့ကုန်သိမ်းများအသင်းကဒီလိုလိုင်စင်ရဖို့လေးကိုကုန်သိမ်းများအသင်းကိုအတူကိုထည့်ရမယ်လို့ဝင်ရမယ်လို့เนาะဒါတွေအားလုံးလည်းကုန်သိမ်းများအသင်းတွေကမလုပ်တဲ့တော့ ကူညီရမယ်အစားပတ်စံတောင်းတဲ့နေစာအသင်းတွေဖြစ်နေတာဒါတွေလည်းပြုပြင်ရမယ်နောက်တစ်ချက်တရားမဝင်လုပ်ရမယ်ကာသမားနေပေါင်းပြီးတော့တကောင်စစ်စီရေးဂိတ်မှာရှိတဲ့စစ်စီရေးတာဝန်ကြားတဲ့တာဝန်ရှိတဲ့ဌာနဆိုင်ဝန်ထမ်းတွေတော့လကောကိုယ်ကိုယ်တိုင်တော့လကောတခြားအနာပိုင်ဖွဲ့စည်းတော့လကောပူးပေါင်းပြီးတော့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေအင်မတန်ကိုတားဆီးရအောင်မယ်အဲ့ဒီအကောက် Lamasare Puri, Pem like a Puri Pier. I don't put in a virgin road that didn't be seen pure about temporary later over. When the children is adding Tadima, a shame of Dizanima, Teloni Tore, Conabure, Josini Torres Raga, Pajonde. Any Jazzy and Machide, General Dina Puri Allah, the Jazzy and Machide, Lunjo Puri Allah, the Jazzy and Machide, Go the Riala, Tari Aloa, Truye, Lungandi, Ma, Go by Unchoku Yare Ditazue. ตุรยะกุบัยดีตาอีจันตายาอ๋ออุชุเดลุกดาจารย์เราโอ้พอจิบุชิกันเนี่ยมาป่าเลยแต่ว่ากุนาจารย์เราโอ้ยินดีมุนามะอภัยใจเนี่ยตัวเสียหายติดตัวเสียหายเนี่ยเราเป็นอะไรซึ่งทราบอยู่แล้วปีนั้นสู้ว่าคุณอยู่เลยอาพี่ปีนั้นสู้ว่าสิ่งที่เป็นยังไงงานเดียร์จะมาสิจะเป็นงานรู้ไปซึ่งปีนั้นจีลงไปสู่เลยปฏิเสธชอบไหมลงนี่ดาวรู้จังปีเปล่าเราไม่รู้แต่เราอ่ะรวยมากนี่ดาวรู้มาเปลี่ยนใจอยู่แต่ยามวันลงงานเนี่ยแต่ยามวันเต็ who? Dudia Ninaraka. They are with me, see, Tinu Lare, see, was Sada Gwansa, Sadon de Bede, and yet came against Sisinine. Anezore. Tadudia said, Tadia Chedra. Any PC is Zippo Bone and one lare. Do it. Lord Gutala Babari one lare to it. Pirima told it. Turun said, Do you ma be Syria? Pirin took only a machine in Erica. Pirin said, Say you to pay for it. Pirin told the Lugani machine at Kama, a little merry polar. Little merry polar at Kama, Lugaria Nezabia Yazore. Nezama, Gunna do the Tiamu and then the Gobisi told the Sayo name, but Tiamu and Taluari Pajazore. But Lugo good at Ludi Polar. We see what is on Larry Polar. We did Kawacha and Ludi, Mihajilari Suraya. So Julia set up Pilari to it. Nejati done running and a Sassani to it. General Yamanega. Let's see, Suya go, no temper Suaria, Pesua tete. The Awin Lungango, Ludi Luna, Lubiva. Not a car, the Awin Lungano de Kamare, Abe Gujibiva. Taka Bansani de Kong Lubiva. Not a Lampansa to ye Kong Lubiva. I descended the Kong Lubiva. Law enforcement mechanisms are. See why he looked up at Yibi. No, Uri, Chupo, Chupo, Ye Unite. Practice it, Pion Lubiva.
So I can't can set below Lutin Aribo, not the set up your door. So I'm not done to move the city, but so I tell her I could say Sessila, Shibibono, Sessila, one genema. A cool loco look under there, a cat carry train there, that again, or Nippon, or Nazi Jobono, the Otomo Yamsing there, Kanzari, now set up here, the boss, so durable. So these Sessila Gala drama, and the so are the anime, Parima, Nezakon, the Pontuan, so I take care of Joran and Parima look at the baby.
ตะซะอูจิตะนาเรจูซานี่ครับเนี่ยแต่ทุกๆจ้าๆก้อมมุ่นล่ะเนี่ยลุบไปได้ตาดิอเนจีนเนาะเราช่วยอ่ะบาเลสเราคุณน่ะบอกรู้ตูจีนโรงงานนี่อารมณ์อลุดิกูไปได้แต่ตะหมุ่นโรงงานเรามาป้าจอกสิตะหมุ่นกงเซมูก็เรามาป้าจอกมาตะหมุ่นกงเซมาป้าจอกดากบาเซนเนี่ยจองเลยป่าดิตะหมุ่นโรงงานนี่อารมณ์มาတော့หุ่นเนี่ยตะนิษฐานนี่มาတော့เยบูเก้มาบาดิพันเนี่ยแม้ยังเก้มาบาดิพันเนี่ยสรเอาเมียนไหนเนาะป่าดิโดมไปทุกอย่าง ဘာကြောင့် DPC တွေတင်ဆွဲရဥပမာကျွန်တော်လွန်ခဲ့တဲ့2011ကနေကြရောက်တဲ့အိုက်ခက်ကအစိုးရအိုက်ခက်ဝန်ကြီးနဲ့ကျွန်တော်ရောက်ခဲ့တယ်မော်တော်ဆိုင်ကယ်တွေကိုဝတ်တောက်တွေ့တာတနေ့တနေ့တရုတ်နယ်စပ်ကနေလူ906လာဝေါ်ဝေါ်နဲ့ဆိုင်ကယ်တစ်စီးမောင်းလာရင်ကယ်ရီကနောက်တစ်ဆိုင်ကယ်တစ်စီးကဆိုင်ကယ်ပေါ်မှာပါတယ်ဒါပေမဲ့လူရာချီမောင်းတယ်အဲ့တော့ဘာကြောင့်ပြစ်တာလဲကျွန်တော်လေ့လာလိုက်တော့ဆိုင်ကယ်တစ်စီးတင်သွင်းရင်အဇီဝကုသတင်သွင်းရင်2000ယူတယ်ကောက်ကုန်ဦးစီးတာလည်းစီစစ်က2000ယူတယ်လို့အဲ့ဒီမှာပြောတဲ့ချိန်မှာအဲ့ဒီ on the spot ဝင်ကြီးရောဝင်ကြီးတာကတကယ်လို့တူဝင်ကြီးဝင်ကြီးကဒါဒီဘလူးကကောက်ခိုင်းတယ်လဲဆို on the spot မကောက်မကောက်တော့ခုနပြောတဲ့တရားမဝင်တဲ့ဆိုင်ကယ်တစ်စီးကိုပို့လိုက်ရင်မန္တလေးရောက်3000ခွဲ4000ပဲကြာတယ်ပုံမှန် license ရှောက်ရင်တော့မှ4000အကျော်ရောက်သွားတော့စောရောစူရူတာကပုံမှန်လုတ်တဲ့တရားဝင်လုတ်တဲ့လုပ်ငန်းတွေမှာပေးဆောင်အောင်မဲ့အခွန်တွေ procedure တွေမှာပေးရမဲ့လုံကုန်ကျစရိတ်တွေအားလုံးဒီတရားမဝင်လုတ်လို့ကုန်ကျစရိတ်တွေပို့များနေတယ်ပို့ပြီးအချိန်တွေကြန့်ကြာနေတယ်ပိုးပြီးအရေးတွေခံရမယ်ပိုးပြီးတော့မလူလားတဲ့ပြဿနာအသေးအဖွားလေးရင်ဆိုင်နေရမယ် we did the young way on a banner, the same open air, the ammonia and the clubbuni arme, so you blue on the Pedomle, Egypt Alito. Egypt Alito and the Amulunga Joga. Jodi Naga, the Amulungani, Yamia, Chitan in the Alum Abiba.
The Amusan Democracy Project Swan in it, Arma Pigel, Daria, could
he? Abbe would go Josunivare, damn it. The Padero, look at the Padero di Lumia. So I pray out of Daddy Alon, the Amulu only we met. Longanjin Bagare, the Amun Longambomba, Pure Muni, Longanjin, Tididi Hiro. Goku and Pimene no Bajang. General Napena down, General Pyalava. The Amun Longamboma, Betty Nadar, the Amun Longani, Chituana, Chowde, Longanjin, Tididi Hiro. And on General Pyalava. You said this, Sarah is the type, General, the Amun Longamoma, Chinda Niromana. And a ballet of Gonabure, a Yuga, Anel Pitavano. And a Yuga, Anel Chesa, a Yu teacher as you be.
เยยอยู่ยုံเนี่ยบ่รวยกูอ๋องเนี่ยลุกไปอ่ะเตียวหลงกาโจ้ซ่าได้ลุกได้ลุกเยอะกาก๋วยไปอ่ะเมเนเซอกงตวยมาตะเนเนี่ยตะเนลาเลยสรุปตุ๋นเนี่ยเนี่ยตุ๋นเลยไม่ตุ๋วอ๋อมาตะยုတ်เนี่ยสักกะปုံซันตะမျိုးสรุปเนเนกวยเตียมหุกนี่เนี่ยไอ้ล่ะนี่เนเนทောက်ปะไปว่ะกวยปะดาก็ทောက်ปုံดีตาเยดีตากันดูเนี่ยใส่ตะบ่เนาะตุ๋นเนี่ยတော့เลยจนเราပြောจินตาก็ลูเนี่ยแล้วไม่ใส่หูหมูเนี่ยแล้วไม่
ဥဆောင်ရေးဝန်ကြီးဌာနခုနပြောအကောက်ခုံဦးစီးဌာနခုနဗန်းစနစ်ပြည်ထရေးစသည်ဖြင့်ဓာရီအားလုံးကတက်ညီလက်ညီနဲ့စီကံပေါင်းနေရပဲလှုပ်ပေးဖို့လိုပါတယ်ဌာနတိုင်းမှာလို့အားနေတာရှိသလိုအားသာတဲ့ဌာနတွေရှိဘယ်လဲဆိုတော့လုပ်နေတယ်ဒါပေမဲ့ဒီနေ့ထိအားမရသေးဘူးခုနပြောတဲ့ဟိုစီမံဘဏ္ဍာဝန်ကြီးဌာနတော်တော်လေးကြိုးစားတာပြင်နေပါတယ်မတ်စနစ်ခေါ်တဲ့ဂျပန်ကြီးကူညီပေးတဲ့ဓာရီအားလုံးနေကြတဲ့ဒေသမှာတင်နေပါပြီဒီအကောက်ခုံဦးစီးဌာနရဲ့ procedure တွေကိုတက်တောက်အောင်မြန်အောင်နော် IT စနစ်တွေတုံးနေတယ်အဲ့လိုပဲစီဝါကုဏ္ဏကူကြီးဌာနလည်းသူတို့လုံနိုင်တာတွေတော့လုံနေတယ်အဲ့လိုပဲဟိုတခြားဟိုတည်ပြုဆောင်လုပ်ငန်းတွေမှာလည်းသူတို့လမ်းပန်းဆက်သွယ်ရေးတွေ gate တွေရှုပ်နိုင်ချော့ဟိုဒါတွေအားလုံးတော့လုံနေတယ်ကျုံးကြတော့ခဏလိုက်ပါဆောင်ရွက်တဲ့လုပ်ငန်းရှင်ဘက်ကအားနေတယ်တိုးရကသွေးဆောင်ဖြောင်းပြခြင်းတဲ့လုပ်ငန်းရှင်တွေကိုယ်တိုင်ဖွဲ့စည်းကြတဲ့အသင်းတွေမှာတာဝန်ရှိပါတယ်အသင်းတွေမှာလည်းဒါတွေအားလုံးကိုစနစ်ကျလုပ်ဖို့စနစ်ကျမလုပ်တဲ့လူတွေအားလုံးနဲ့အချင်းချင်းမဖာမဖုံးမဲနဲ့ပေါ်ထုတ်ပေးဖို့လိုပါတယ်
ခုပေါ့နော်ဒီအစိုးရလက်ထက်မှာပဲဒီအစိုးရမသိပဲနဲ့တခြားနိုင်ငံကိုတရားမဝင်ရောင်းဝယ်နေတဲ့ပစ္စည်းတွေရှိပါတယ်တချို့ဒေသတွေမှာဒါတွေနဲ့ပတ်သက်ပြီးတော့ဥပမာဆိုရင်ဒီတပ်တုသူ့ဖော်ရေးနေရာမှာပေါ့နော်ဒီအစိုးရလက်အောက်ကနေပြီးတော့သွားတာမဟုတ်ဘဲနဲ့ဒီနေဆက်မှာဆက်စပ်လို့လက်နက်ကင်အဖွဲ့အစည်းတွေရှိတယ်သူတို့ကဦးစီးပြီးလုပ်နေတာတွေရှိပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုထိန်းချုပ်ဖို့များစဉ်းစား
တာဒါကြောင့်ကျွန်တော်တို့ကသွားနေတာလေ ပြီ process ဆိုရင်ငင်းချမ်းကြီးကိုသွားနေတာပါငင်းချမ်းကြီးသွားတဲ့အခါမှာနေကြတဲ့တာတွေမှာအုပ်ချုပ်권ရတဲ့ကိုယ်ပိုင်အုပ်ချုပ်권ရတဲ့တိုင်းသားတွေဟာတရားဝင်စီးပွားရေးလုပ်ငန်းတွေလုပ်ဖို့သူတို့မှာဒီဥပဒေတွေတည်တော်စုအစိုးရတွေချမှတ်ပေးပြီးတော့ရင်းနှီးမြှုပ်နှံနေတဲ့အခွင့်အလမ်းတွေပေးဖို့လိုပါတယ်ဥပမာအမြင်ကရင်ဒီကိုတခက်တခါကရင်ယူရတဲ့သူတို့တရားဝင်စီးပွားရေးလုပ်ငန်းတွေလုပ်နေတာပဲတစ်တည်ပို့တယ်ကြောက်တည်ပို့တယ်ဒါပေမဲ့ရင်းရင်းကြီးလိုက်ချိန်မှာသူတို့ကိုတရားဝင်စီးပွားရေးအဖွဲ့အစည်းတွေတည်ထောင်ပေးလိုက်တယ်။တရားဝင်ကုမ္ပဏီတွေလုပ်တယ်။ကုမ္ပဏီလုပ်ငန်းတွေရတဲ့တက်ဆိုင်ရရတဲ့ပတ်စံတွေဆိုအခွန်ဆောင်တယ်။နိုင်ငံတော်ရတဲ့အခွန်ကိုဒီဒေတာဖွံ့ဖြိုးမှုကိုပြည်내ဆိုးရွားကိုပြန်ခွဲဝေပေးတယ်ဆိုတဲ့အနည်းအရသာအဲ့ဒီရဲ့လုပ်ငန်းစောင့်တာတွေကိုသူတို့နားလည်အောင်ပြောရမယ်။ဘလို့ဒါကတရားဝင်လုပ်ငန်းအနေနဲ့လုပ်တဲ့အတွက်တစ်ဖက်ဝယ်သူရဲ့ဈေးနှိမ်ညှုံနဲ့ခံရတယ်။ကမ္ဘာလည်းအတိမမပြေဘူး။ကမ္ဘာရဲ့ရောင်းဝယ်မှုဒီ international trade ဟို practice တွေနဲ့ ethics တွေနဲ့မကိုက်ဘူးအဲ့ဒါကြီးအလုံးကကိုယ့်ဘက်ကအလွယ်တကူရတဲ့အကျိုးအမြတ်လေးကိုကြည့်ပြီးတော့ဒါကြီးကိုဆက်လက်ဆောင်ရွက်နေမယ်ဆိုတော့တစ်ဈေးမှမရဘူးရောင်းစက်နဲ့မှားတဲ့ငွေကြီးကြီးရလဲတရားဝင်မဝင်လာဘူးတရားဝင်အခွန်မဆောင်နိုင်ဘူးတရားဝင်အခွန်မဆောင်နိုင်ဆိုတော့တိုက်ပြီးမှအခွန်နေတဲ့အတွက်အဲ့ဒီတဲ့ဖွံ့ဖြိုးဖို့မလုပ်နိုင်ဘူးဒါကြီးအလုံးရဲ့စိုးကျိုးတွေပျောက်အောင်လို့အားလုံးတရားဝင်လုပ်ခုန Federal မူဝါဒတွေလာတဲ့အခါမှာအခွန်စနစ်တွေခွဲဝေပေးမယ်တရားစာသားတွေရဲ့ရရှိတဲ့အကျိုးအမြတ်တွေခွဲဝေပေးမယ်ဆိုတဲ့အပေါ်မှာအားလုံးကမျိုးဆက်တင်မှာတာတာရရာနဲ့လှုပ်ရှင်ကျွန်တော်တန်ရာတန်ရာပစ္စည်းကိုလည်းရောင်းနိုင်ရမယ်တန်ရာတန်ရာပစ္စည်းလည်းပေါ်နေ
မြန်မာဒီမိုကရေစီရေးတွစ်ဆုံမြန်မြန်ကန်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ 24, 32 နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ 10:00 နာရီအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့ထူးခြားဆန်ပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနှာစင်ကြရပါမှာ။အခုအရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှာစင်ကြရပါမယ်။မအေးတင်နာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့တော်ရရှင်ကမင်္ဂန်တိကျမြန်ဆန်တဲ့အတွက် VOE ကိုကြိုက်ပြီးတော့လေးစားပါတယ်လို့ရေးလာပါတယ်။နောက်ပိုင်းမှာတော့သရရှင်နေမကြခင်ကျင်းပါရမယ့်ရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သရရှင်နေရဲ့စာတွေကိုဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်နော်။ဒီတစ်ပတ်သရရှင်နေကိုတင်ဆက်ပေးမယ့်သတင်းလေးကတော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်စီးနမှာ25အထိရောက်ခဲ့တဲ့သတင်းလေးပဲဖြစ်ပါတယ်။ဒါပေမဲ့ဒီသတင်းလေးကအခုတလောဒီ Washington DC ကနောက်ဆုံးမော်သတင်းတွေလွှင့်နေ iHeart Radio မှာခဏခဏထပ်ခါတခါလွှင့်နေတာကြားရလို့ဒီသတင်းလေးကိုမြန်မာတိချစ်သောရရှင်နေနဲ့ဝေမျှပေးဖို့စိတ်ကူးရမိပါတယ်နော်။အခုကျွန်မလွှင့်ပေးမယ့်သတင်းလေးကတော့ Young Dumb and Broke ဆိုတဲ့သတင်းပဲဖြစ်ပါတယ်။ American ဆိုတော့ Khalid ဆိုတာရဲ့သတင်းဖြစ်ပြီးတော့2019ခုနှစ်ဒီနှစ် February လ2ရက်နေ့ကထွက်တဲ့သတင်းဖြစ်ပါတယ်။သူရဲ့သတင်းဗီဒီယိုကတော့ထွက်တာမကြသေးပါဘူး။အဲ့သတင်းထွက်တော့အာရှဒေသတွေကပဲဖိလစ်ပိုင်နိုင်ငံမှာအဲ့သတင်းကအကောင်းဆုံးတေးနံပါတ်1ချိန်သွားတာပါ။နယူးဇီလန်မှာလည်းတေးနံပါတ်1ချိန်ပြီးတော့ Australia, Belgium တို့မှာတော့အကောင်းဆုံးတေးနံပါတ်30တဲကိုဝင်ပါတယ်။ American ပြည်အောင်စုကဆိုရင်တော့ Billboard Hot 100စီးရင်မှာနံပါတ်25ချိန်ပြီးတော့ UK သတင်းတပုတ်ထဲအကောင်းဆုံးတေးစင်းမှာတော့နံပါတ်18အထိချိန်ပါတယ်ခလစ်တီဆိုပြီးတော့အခုတလောအမေရိကန်ကဒီအမေရိကန်ဝါရှင်တန်မြို့တော်တစ်ပိုင်းမှာလွှင့်တဲ့ iHeart Radio မှာခဏခဏကြားနေရတဲ့ Young Dumb and Broke ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် So you're still thinking of me just like I know you should I cannot give you everything you know I wish I could I'm so high at the moment I'm so caught up in this Yeah, we're just young, dumb, and broke But we still got love to give While we're young, dumb Young, young, dumb, and broke Young, dumb Young, young, dumb, and broke Young, dumb Young, young, dumb, and broke Young, dumb, broke high school kid Young, young.
ခလစ်တီဆိုထားတဲ့ Young Diamond Brooks ဆိုတဲ့တချင်ကိုနားဆင်ကြကြရပါမြန်မာတချင်တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြန်မာတချင်လေးတပုံနဲ့မြစ်တာတွေလည်းဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့ရကြီးအုတ်ချိုရရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတန်တဲ့ရက်ကြီးအုတ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုတော့ဒီ NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ဖြစ်နေရှေ့လာတဲ့မှာပဲပြုလုပ်ပေးသွားမှာပါနော်ရက်ကြီးအုတ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့ဥပဒေကလည်းဥပဒေသစ်ဖြစ်နေပြင်ဆင်ထားတယ်ဆိုတော့လူထုကဒီတစ်ခါမှာတိုင်းရိုက်မဲ့ပြီးရွေးချယ်권ရမယ်အခွင့်အလမ်းလည်းဖြစ်ပါတယ်ဒါကြောင့်မလို့ဒီရက်ကြီးအုတ်ချုပ်ရေးမှုရွေးချယ်တဲ့အခွင့်အရေးတွေကိုမလွတ်စေဖို့နှိုးစော်တိုက်တွန်းမှုတွေလည်းတော်တော်လေးကိုလုပ်နေကြတာတွေ့ရပါတယ်ဒီမှာတော်ရရှင်တယောက်ကရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲဥပဒေအားနည်းချက်တွေကိုပြောပြခြင်းလို့ပါဆိုတော့စာရေးလာပါတယ်။စိုင်းခွန်ကျော်ရေးလာတာဖြစ်ပါတယ်
။ရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲဥပဒေအားနည်းချက်ကိုဖော်ပြပေးခြင်းလို့ပါ။စေအမှုကုစရယ်များတဲ့ရက်ွက်ကြေးရွာမှာရက်ွက်ကြီးပေမဲ့ပြည်သူတွေစိတ်ဝင်စားမှုနည်းပါတဲ့ရက်ွက်တွေရှိနေပါတယ်။စေအမှုကုစရယ်400ကျော်ရှိတဲ့ရက်ွက်တစ်ခုကိုဥပမာအဖြစ်တင်ပြပေးရမယ်။စေအမှုကုစရယ်400စရင်ရဖို့အနည်းဆုံး9ရက်နီးပါးရွေးရပါတယ်။ရွေးပြီးမှရက်ွက်အုပ်ချုပ်ရေးမှုရွေးဖို့ရက်သမှတ်ပြီးယာယီမှုတွေကနေစေအိမ်မှုကိုယ်စားလှယ်တွေကိုဖိတ်ကြားပြီးလာရောက်မဲထည့်စေပါတယ်ဒီဖိတ်ကြားရမှာယာယီမှုတွေကသူတို့ပြောဆိုညွှန်ကြားနိုင်တဲ့စေအိမ်မှုကိုယ်စားလှယ်တွေကိုသာဖိတ်ပြီးတော့ကျန်နေတဲ့တချို့ကိုယ်စားလှယ်တွေကဘယ်နေရာမှာမဲထည့်ရမယ်ဆိုတာကိုမသိဘဲပြီးသွားကြောင်းနောက်မှသိရှိရတာပါအခုလိုစေအိမ်မှုကိုယ်စားလှယ်ဘလောက်မဲထည့်ပါမှရွေးကောက်ပွဲအထမြောက်တယ်စတဲ့သတ်မှတ်ချက်တစုံတရာမရှိဖြစ်နေတာလည်းဥပဒေရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်မဲမထည့်ရတဲ့စေအိမ်မှုကိုယ်စားလှယ်တွေကဘဲရွေးကောက်ခံကိုယ်စားလှယ်ရဲ့မဲဆန္ဒအဖြစ်သတ်မှတ်တင်ကြောင်းဥပဒေမှာထည့်သွင်းဖော်ပြရင်တင်မတင်ဆွေးနွေးဆုံးဖြတ်တင်ပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ရေးထားတာကသူ့စာအစမှာပြောထားသလိုပဲအရင်ရွေးကောက်တင်မြောက်ပွဲရဲ့ဥပဒေဖြစ်ပါတယ်နော်သူကအားနဲ့ချက်လို့ထောက်ပြခဲ့တဲ့ဒီချက်ကိုအခုဥပဒေအတင်မှာပြင်ဆင်ထားပြီးပါပြီလွှတ်တော်ကအတည်ပြုပေးထားပါတယ်အဲဒါကြောင့်မလို့အခုနိုဘင်မှာရက်ကျေးရွေးကောက်ပွဲမှာဒီပြင်ဆင်ထားတဲ့ဥပဒေအစ်စ်နဲ့အညီရွေးချယ်ရမှာဖြစ်ပါတယ်အချင်းချင်းပြောရမယ်ဆိုရင်တော့ဒီဥရီမှာလူတို့ကစေအမှုကိုရွေးချယ်ရတဲ့အပြင်အရင်တစ်ခေါက်ရွေးချယ်လို့မရတဲ့ယာအိမ်မှုရောရက်ကြီးအုပ်ချုပ်ရေးမှုကိုပါတိုက်ရိုက်ရွေးချယ်권ရမှာဖြစ်ပါတယ်။ဒီမှာပြောစရာရှိတာကတော့အိမ်တော်စုတစုကိုကိုစားပြုမဲတစ်ခုပဲထည့်လို့ရမယ်အချက်ဖြစ်ပါတယ်။ဒါကတော့အရင်တည်းကရှိခဲ့တဲ့အတိုင်းပါ။ဒါအပြင်တခြားနိုင်ငံကနေပြီးတော့လာရောက်နေထိုင်နေတဲ့သူတွေအဲ့စင်းနဲ့နေထိုင်နေရတဲ့မိသားစုတွေကတော့မဲထည့်ဝင်권မရှိပါဘူး။တချို့တွေဆိုရင်မျိုးပေါ်မှာမိသားစုလိုက်အတီပြောင်းလာခဲ့ပေမဲ့လည်းအဲ့မှာလည်းသကောင်စင်းလှုပ်ဖို့အရန်ခက်ခဲလို့အဲ့စင်းနဲ့ပဲနေနေကြရတာဖြစ်ပြီးတော့အဲ့လူမျိုးတွေကဘယ်မှမှမဲထည့်ဝင်လို့မရဘူးဆိုတော့မဲရည်တွေတွေဆုံရှုံရပါတယ်။ဒါကြောင့်မလို့ဒီဥပဒေကိုပြင်ဆင်လိုက်ပြီးဆိုပေမဲ့လည်းလိုအပ်ချက်တွေအများကြီးရှိနေတော့မယ်လို့ဒီဥပဒေကိုစောင့်ကြည့်လေ့လာသူတွေကထောက်ပြကြတာဖြစ်ပါတယ်ရှင်။ဒီရကြီးအုပ်ချုပ်ရေးမှုရွေးတဲ့ကိစ္စနဲ့ပဲပတ်သက်ပြီးတော့သောရရှင်တယောက်မေးလာတာကိုလည်းဖြေကြားပေးကြပါတယ်ရှင်။တနိုင်ထွန်းဆိုတဲ့သောရရှင်ကသူတို့ရွာမှာအုပ်ချုပ်ရေးမှုမရှိလို့ရွာရဲ့တိုးတက်ဖွံ့ဖြိုးမှုတွေနောက်ကျနေရပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကမကွေးတိုင်းစင်မောင်ဝဲမြို့နယ်လေမရွာလေးကပါကျွန်တော်ရွာမှာအုတ်ချွေမှုမရှိလို့ရွာရဲ့ဖွံ့ဖြိုးမှုအတွက်ရန်ကိုနောက်ကျနေပါပြီ။အရင်ရှိတဲ့အုတ်ချွေမှုကလည်းနှုတ်ထွက်သွားတာကြာပါပြီ။ဒါကြောင့်မလို့တက်ဆိုင်ရာလူကြီးမင်းတွေအနေနဲ့ကြေးရွာသူကြေးရွာသားတွေရဲ့ဆန္ဒကိုလည်းရောက်မေးမြန်းပြီးတော့အုတ်ချွေမှုလည်းရောက်ရွေးချယ်ပေးဖို့တက်ဆိုင်ရာလူကြီးမင်းတွေကိုပြောပေးပါအောင် VOE
ဟုတ်ကဲ့ပါကိုတက်နိုင်ထုံကဒီသူတို့ရွာမှာကြေးရွာအုပ်ချုပ်ရေးမှုမရှိဘူးဆိုလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတို့ကိုမေးပေးပါမယ်နော်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလုံဆောင်ရေးမှုမတ်တင်စာရှင်းလင်းရေးကဒီရဲကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာပြည်သူတွေတော်တော်လေးပါဝင်နိုင်ခွင့်ရဖို့နောက်ပြီးတော့မြတ်မြတ်တတဖြစ်ဖို့ဒီကိစ္စတွေကိုပြင်ညာပေးပြီးတော့လှုံဆောင်မှုတွေလုပ်နေတဲ့သူဖြစ်ပါတယ်ဒါကြောင့်မလို့ဒီတော်ရရှင်မေးမြန်းထားတဲ့အကြောင်းအရာကိုသူ့ကိုတဆင့်မေးပေးကြည့်ပါတယ်မတ်တင်စာရှင်းလင်းရေးကအခုလိုဖြေပါရဲ့ရှင်
ဟုတ်ကဲ့အခုဒီမိကုံးကိုပြန်ပြီးတော့အကြံပြုပြောဆိုလိုတာကပထမဆုံးအဲ့ရွာဒီရွာအုပ်စုလားသေးရွာခွဲလားဆိုတာကိုအရင်သိဖို့ကျွန်တော်လိုအပ်တယ်ပေါ့နော်အကယ်၍သေးရွာခွဲဆိုရင်တော့သူကအုပ်ချုပ်ရေးမှုရှိမှာမဟုတ်ဘဲနဲ့ယာယီမှုအဆင်ပဲရှိပါလိမ့်မယ်ယာယီမှုဆိုတာတော့နေဒီမှာတော့သူကရွာတကြီးလိုပဲအုပ်ချုပ်ရေးမှုလို့လည်းသူတို့ခေါ်ကြတယ်ပေါ့အမှန်တကယ်ကသူတို့သေးရွာခွဲကိုပဲအဓိကအုပ်ချုပ်ပေးရတာပါဒါပေမဲ့ကျွန်တော်တရားဝင်အနေနဲ့တော့သေးရွာအုပ်စုအုပ်ချုပ်ရေးမှုလို့တော့ပြောလို့မရဘူးပေါ့ဆိုတော့ကယ်၍သေးရွာအုပ်စုဖြစ်နေခဲ့တယ်ဆိုရင်ကိုတေးပါအုပ်စုမှာအုပ်ချုပ်ရေးမှုမရှိဘူးဆိုရင်အခုချိန်ကတကယ်အခွင့်ကောင်းပါပဲကျွန်တော်တနိုင်ငံလုံးအစအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးကောက်ပြီးဖို့အတွက်ဒီနိုင်ငံတော်အစိုးရကနေထပ်မံပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီပြန်လည်ရွေးကောက်ပြီးဖို့စောနေတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ရွာအတွင်းမှာရှိနေတဲ့ကိုပြည်သူတွေကိုစုစည်းပြီးတော့အုပ်ချုပ်ရေးမှုပြန်လည်ရွေးချယ်ဖို့အတွက်ကိုအဲစတင်ပြီး ောင်ရွက်လို့ရပါတယ်။ဆောင်ရွက်တဲ့အခါမှာလည်းအဓိကတော့မြို့နယ်အုပ်ချုပ်ရေးမှူးကြီးကလာရောက်ပြီးတော့ဆောင်ရွက်တာဖြစ်ပေမဲ့မြို့နယ်အုပ်ချုပ်ရေးမှူးတွေကိုအတိပေးယုံနဲ့ကိုယ်တိုင်ကိုရဲရွာအုပ်စုအုပ်ချုပ်ရေးမှူးတွေပေါ်လာအောင်ဆောင်ရွက်နိုင်ခွင့်ရှိနေပါပြီ။အဲ့တော့အရင်ဆုံးလုပ်တင်တာကတော့ကျွန်တော်ကြီးကြပ်ရေးမှူးရွေးချယ်ဖို့ပေါ့နော်။ကိုယ်ရဲရွာမှာရှိနေတဲ့ရမရပါသို့မဟုတ်ကိုယ်တွေယုံကြည်ကိုးစားလို့ရမယ်ဒီရွေးကောက်ပွဲတိုင်းတွေကိုအရင်ဆုံး၅ဦးရွေးချယ်ပြီးတော့အဲ့ငါဦးရဲ့နာမည်စင်းရင်းကိုမြို့နယ်ကိုတင်ပြခြင်းအားဖြင့်ဒီရွေးချယ်ဖို့အတွက်ကိုရဲရွာကအဆင်သင့်ဖြစ်ပြီဆိုတာကိုအစတင်တက်တင်ပြလို့ရပါတယ်။အဲ့နောက်ပြန်နဲ့မြို့နယ်ကသူတို့ရဲ့ဟိုအတိမတ်ပြုမှုနဲ့အညီရဲရွာအထင်းမှာစိန်မှု၊ယာယီမှုနောက်ဈေးရွာအုပ်စုအုပ်ချုပ်ရေးမှုဒါမှမဟုတ်ဈေးရွာတာဝန်ခံတွေပေါ်ပေါက်လာဖို့အတွက်ကိုအဆင်သင့်ဆောင်ရွက်သွားလို့ရပါပြီရှင
်။ဒါကတော့ရဲကြီးရွေးကောက်ပွဲတွေအတွက်အသိပညာပေးလှုံ့ဆော်မှုတွေလှုံ့ဆော်နေတဲ့မတ်တင်စာရှင်လေးရည်တီ VOA တော်ရရှင်ရဲ့မေးမြန်းချက်ကိုပြန်ပြီးဖြေကြားပေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။ဒီတော့ဒီလိုစာရေးပြမေးလာတဲ့ကိုတက်နိုင်ထွန်းလည်းသူတို့ရက်ွက်ကြီးရွာဖွံ့ဖြိုးရေးအတွက်ဘာလို့ဆက်လုပ်ရမလဲဆိုတာရက်ရွာမှာတာဝန်ရှိတဲ့သူတွေဒါမှမဟုတ်လည်းရက်ရွာမှာဒီဩဇာရှိတဲ့သူတွေနဲ့တိုင်ပင်ပြီးတော့ရှေ့ဆက်ပြီးတော့ရက်ရွာဖွံ့ဖြိုးတိုးတက်ရေးအတွက်လှုံ့ဆော်နိုင်မယ်လို့မျှော်လင့်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတစ်ချက်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးဖြောပြသွားဖို့ရှိပါတယ်နော်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဒီသချင်းလေးကသချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းသချင်းတက်လို့ပြောလို့ရတဲ့သချင်းဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့တီဆိုထားတဲ့အချစ်နဲ့လွမ်းဆိုတဲ့သချင်းလေးနဲ့ဒီတစ်ပတ်မြစ်တာဒေလက်ဆောင်ပေးကြပါတယ်။ဒီသချင်းလေးကတော့ကွဲလွန်သူတေးရစရာကြီးစောပွဲမှုရေးဆက်ခဲ့တဲ့သချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကအမေခလာတီဆိုထားတဲ့သချင်းလေးဖြစ်ပါတယ်။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးစီးရီးမှာပါဝင်တဲ့သချင်းဖြစ်ပြီးတော့အဲ့တော့ကတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆူထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆူထားပါတယ်နော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆူထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော
်။အချစ်ဆိုရဘဝကိုဖန်ဆင်းတဲ့တလို့
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်ရှင်။တော်ရစီမြအောင်ရှင်လန်းချမ်းမြေကြပါစေရှင
်နိုင်လို့မြတ်တကတိရချလာပြီးထွက်မဲ့ချိန်သူပေးခဲ့ဒီတော့တော်လုံးဝကျေးဇူး
မာဗီမာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့တမတော်ဘယ်လန်းရွေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါရရှင
်။ခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်ဒုက္ခသည်6000ကျော်ထွက်ပြေးရတဲ့ဖြစ်ရာဟာရူညာတွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်မှုဖြစ်တယ်ဆိုတာသိသာထင်ရှားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Red Tillerson ကနိုဝင်ဘာ22ရက်နေ့မှာတရားဝင်ပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းသူကပြောပါတယ်။ဒီပြောကြားမှုဟာရခိုင်ပြည်နယ်မြောက်ပိုင်းကနေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့လူငုံရေးဆိုင်ရာတာဝန်ရှိသူတွေကိုသီးသန့်ပြစ်မှတ်ထားတဲ့အရေးယူမှုမျိုးချမှတ်မယ်ဆိုတဲ့အဓိပ္ပာယ်သက်ရောက်စေပါတယ်။အလားတူသဘောထားမျိုးပြီးခဲ့တဲ့ရက်ပိုင်းတွေကဗီဒိန်ပြင်သစ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းဖော်ပြပြီးပါပြီ။တိုက်ဆိုင်တယ်လို့ဆိုရမလား။အမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကတာဝန်ရှိသူတွေ ethnic cleansing လုပ်တယ်လို့ပြောဆိုတဲ့တရက်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံရီချမ်းမြို့ကိုရောက်ရှိနေခြင်းလည်းဖြစ်ပါတယ်။နောက်နေ့တွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံသမ္မတဘူစစ်ကော်မရှင်ဒုက္ခအပါဝင်ထိပ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်။တွေ့ဆုံမှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဟာမြန်မာတပ်မတော်ဘက်ကရပ်တည်တဲ့အကြောင်းလဲပါဝင်ပါတယ်။2015ခုနှစ်လောက်ကအဆင်မပြေဖြစ်ခဲ့တဲ့မြန်မာတပ်မတော်ဟာတရုတ်နိုင်ငံနဲ့ပြန်ပြီးနှိကပ်သွားနိုင်မလား။တပ်မတော်ဘယ်လမ်းကြောင်းတွေရွေးချယ်နိုင်မလဲဆိုတာခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ။
တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်ရင်တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သစ်ထူထောင်နှစ်1949ခုနှစ်တုန်းကပထမဦးဆုံးအသိအမှတ်ပြုတဲ့အထက်မှာမြန်မာနိုင်ငံပါဝင်ပါတယ်။နောက်ပိုင်းကာလတွေမှာလည်းတရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးအလွန်ကောင်းခဲ့တာတွေ့နိုင်ပါတယ်။မြန်မာနိုင်ငံဟာနယ်နိမိတ်ချင်းရှေရှေလျားလျားထိစပ်နေတဲ့အိန္ဒိချင်း၄နိုင်ငံထဲမှာတရုတ်နဲ့ပဲနယ်နိမိတ်သက်မဲ့ရေးကိစ္စအောင်မြင်မြင်လုပ်နိုင်တာတွေ့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့တာတွေဟာမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအုပ်ချုပ်မှုစတင်ပြီး9နှစ်အကြာ1968ခုနှစ်မှာစတင်ပြတ်ပြားပါတယ်။1968ခုနှစ်ဇွန်လမှာတရုတ်ဗမာအရေးခင်းဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်စီးပွားရေးတန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံနဲ့ခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနတီပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအတော်လေးစိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခုံလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနတီပါတီဘကပအလံအောက်မှစုစည်းပြီး1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူသူအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်စေပါတော့တယ
်။မြန်မာနိုင်ငံရဲ့သဘုံတွေကိုဘကပအလံအောက်မှစုစည်းတိုက်ခိုက်စေတဲ့ဆိုပေမဲ့တကယ်တိုက်ခိုက်တဲ့စီမှာတရုတ်နိုင်ငံသားဗိုလန်တီးယားတပ်ဖွဲ့တွေလည်းအများအပြားပါဝင်ခဲ့လို့တရုတ်နိုင်ငံရဲ့ကျူးကျော်တိုက်ခိုက်မှုလို့လည်းသတ်မှတ်နိုင်ပါတယ်။အဲဒီချိန်ကစတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပြတ်ပြားပြီးမြန်မာတပ်မတော်ကလည်းအဲဒီဘဂဗတ်တပုံတွေကိုနှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ် 1989 ဘဂဗတ်ခေါင်းဆောင်မှုပြိုကွဲပြီးနောက်ပိုင်းတီးခြားအဖွဲ့တွေအဖြစ်ကြံရစ်တဲ့ကိုကန့်ဝမိုင်းလာကချင်တရားတစ်စစ်တွေသားတပ်ဖွဲ့တွေနဲ့အဲဒီချိန်ကမြန်မာစစ်အစိုးရအပြစ်ခတ်ရက်စဲညဉ့်ညံ့ရေးရပါတယ်။တရုတ်နဲ့လည်းဆက်ဆံရေးပြန်တည်ဆောက်လာနိုင်ပြီးကုံတွယ်ရေးတွေလုပ်ပါတယ်။
နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်စီးပွားရေးအရာအရေးယူတန်းခတ်ပိတ်ဆို့မှုတွေလှုပ်လာတဲ့အခါမြန်မာစစ်အစိုးရဟာတရုတ်အစိုးရနဲ့အတော်လေးနှိစက်သွားခဲ့ပါတယ်။ဒီလိုနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်တဲ့စစ်အာဏာရှင်အစိုးရလက်ထက်တစ်လျှောက်လုံးကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာတရုတ်အစိုးရဟာစစ်အစိုးရကိုအကာအကွယ်ပေးရင်းမြမတန်ရန်စာတထုတ်ယူတာတွေရင်းနှီးမြှုပ်နှံတာတွေကုံသွဲတာတွေအကြီးအကျယ်လုပ်နိုင်ခဲ့ပါတယ်။ဒီလိုမြမတက်မတော်နဲ့တရုတ်နိုင်ငံကြားကကောင်းမွန်နီးစပ်နေတဲ့ဆက်ဆံရေးဟာ2015ခုနှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာအကြီးအကျယ်ပြန်ပြီးပျက်စီးသွားခဲ့ပြန်ပါတယ်။အကြောင်းကတော့2009ခုနှစ်မှာမြမတက်မတော်ကတိုက်ခိုက်မောင်းထုတ်ထားတဲ့ဖုံကြားရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့တွေဟာတရုတ်နယ်စပ်မှာရုတ်တရက်ပြန်ပေါ်လာပြီးမြမတက်မတော်ကိုအသေးပြောက်အထိခိုက်အကြအဆုံးများအောင်တိုက်ခိုက်ခဲ့လို့ပါပဲ။အဲ့ဒီနောက်တရုတ်တပ်မတော်ကမြန်မာနယ်စပ်မှာစစ်အင်အားပြတာတဲ့အထိအခြေအနေတင်းမာခဲ့တယ်လို့မြန်မာတပ်မတော်ခေါင်းဆောင်တွေကလည်းတရုတ်နိုင်ငံအပေါ်မယုံကြည်မှုနဲ့မုန်းတီးမှုတွေပေါက်ဖွာလာစေခဲ့ပါတယ်။အခုတော့အခြေအနေတွေတမျိုးတစ်ပုံဖြစ်လာပြန်ပါပြီ။ ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးမွတ်စလင်6သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေပြေးဝင်သွားတဲ့ကိစ္စအပေါ်အမေရိကန်ပြည်ထိုင်တင်းတင်းနဲ့ဥရောပနိုင်ငံတွေကမြမတက်မတော်အပေါ်အပြစ်တင်လာပြန်ပါပြီ။အရင်နှောင်းကလိုနိုင်ငံအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့တာလုပ်မဲ့အစားတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတချို့ကိုပြစ်မှတ်ထားအရေးယူဖို့ပြင်ဆင်နေကြပါပြီ။ဒီအချိန်လေးမှာတရုတ်နိုင်ငံကလည်းလက်မနှေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအရေးမြမအစိုးရနဲ့တက်မတော်ဘက်ရက်တီပြရင်မြမကိုကူညီမယ်လို့ကတိတွေပေးနေပါပြီ။တရုတ်နိုင်ငံတက်မတော်ခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေကလည်းနှစ်နိုင်ငံတက်မတော်နှစ်ရက်ပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောဆိုစည်းရုံးနေပါပြီ။ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေအတွက်ရွေးစရာလမ်းကြောင်းတစ်ခုပေါ်ပေါက်လာပါတယ
်။တခုကတော့အရင်စစ်ဆေးရလက်ထက်တုန်းကလိုပဲဒို့တွေလောက်တာဘာမှမမှားဘူး။အမေရိကန်နဲ့အနောက်နိုင်ငံကအရေးယူခြင်းလဲယူတရုတ်ရဲ့ကာကွယ်နဲ့ဆက်ပြီးရပ်တည်မယ်ဆိုတဲ့လမ်းဖြစ်ပါတယ်။နောက်တစ်လမ်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းအရေးမှာအစိုးရနဲ့ပူးပေါင်းဖြည့်ရှင်းပြီးပိတ်ဆို့အရေးယူတဲ့နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ဆွေးနွေးညှိနှိုင်းပိတ်ဆို့အရေးယူမှုကနေလွတ်ကင်းအောင်ကြိုးစားတာတရုတ်တပ်မတော်နဲ့တင်မကအင်အားကြီးအနောက်နိုင်ငံတပ်မတော်တွေနဲ့ပါဆက်ဆံရေးကောင်းအောင်မဖြစ်မနေကြိုးစားတာမျိုးပဲဖြစ်ပါတယ်။တပ်မတော်ခေါင်းဆောင်တွေအနေနဲ့တပ်မတော်တရားလုံးအတွက်တိုင်းပြည်အတွက်အကျိုးဖြစ်ထွန်းစေမဲ့ကောင်းမွန်တဲ့လမ်းကိုရွေးချယ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျင်းမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးငယ်အင်ကြီးတော့
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပုံပြောခက်ခဲတာပဲကားကြားထဲမှာငင်းနေရတာပေါ့ကားကြားထဲမှာအခုဝင်းတော့ရှာနေရတယ်ဒီဘက်ပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အသက်60အရွယ်ကနေဒါနိုင်ငံသားတဦးဟာကိုချင်းစာတရားတွေကိုလှုပ်ဆော်အားပေးဖို့နော်ဝေနိုင်ငံအော့စလိုမြို့ကနေတဦးရဲ Grad Lilo ခတ်ခဲ့တာမှာဂရိနိုင်ငံအေသင်မြို့ကစိတ်ကန်းတစ်ခုကိုရောက်ရှိသွားပါတယ်အိန္ဒိယစစ်တပ်ဟာကမ္ဘာစံချိန်တင်တိုးပွားမှုတစ်ခုအနေနဲ့မော်တော်ဆိုင်ကယ်တစ်စီးအပေါ်မှာလူ58ယောက်လိုက်ပါစီးနှင်းပြခဲ့ပါတယ်အခုလိုထူးခြားဆံပြသတင်းတွေကိုကိုငင်းနဲ့အတူတင်ပြပေးပါမယ်ရှင်အသက်60ရွယ်ကနေဒါနိုင်ငံသားတူဟာငင်းချင်ရေမြစ်တာတရားနဲ့စာနာစိတ်တွေကိုလှုံ့ဆော်အားပေးတဲ့အနေနဲ့နော်ဝေနိုင်ငံအော့စလိုမြို့ကနေတူတဲ့ကာယက်လီလော့ခတ်ခဲ့တာမှာဂရိနိုင်ငံအေသင်မြို့ကစိတ်ကန်တစ်ခုကိုရောက်ရှိသွားပါတယ်ကနေဒါနိုင်ငံဗန်ကူးဗားမြို့ကကာယက်လီလော့ဝါသနာရှင်မတ်ဖန်မန်ဟာရက်ပေါင်း183ရက်ကြာပင်လယ်တွေမြစ်တွေရေလက်ကြားတွေနဲ့ဥရောပ15နိုင်ငံကိုဖြတ်ပြီးကီလိုမီတာ9400ကီကိုဧပြီလကတည်းကသွားခဲ့တာပါ Peace Flight လို့နာမည်ပေးထားတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကိုတီထောင်ထားသူလည်းဖြစ်ပြီးတော့မြို့ပေါင်းစုံကလူတစ်ဖက်သားကိုအကူအညီပေးခဲ့ကြတဲ့သူတွေအတန်တိတ်တရေကောင်းတွေကိုရှာဖွေပြီးသူကိုယ်ပိုင်ငွေနဲ့အလှရှင်တွေကလှူဒန်းထားတဲ့ငွေကြေးတွေကိုစုအဖြစ်လိုက်လံချီးမြှင့်ခဲ့တာပါဒေသခံလူအဖွဲ့အစည်းနဲ့ကျောင်းတွေရဲ့အကူအညီတွေနဲ့အဲ့ဒီလိုသူရဲကောင်းတွေကိုရှာဖွေခဲ့တာဖြစ်ပြီးတော့စာနာစိတ်နဲ့တစ်ဖက်သားကိုကူညီတာအကျိုးအများကြီးရှိတာကိုသတင်းစကားပေးတင်တဲ့အတွက်ကြောင့်အခုလိုလှုပ်ဆောင်ရတာပါလို့သူကပြောပါတယ်အရွယ်ရောက်နေပြီဖြစ်တဲ့ကလေး3ယောက်အဖေ Funman ဟာခရီးစဉ်ပြီးဆုံးချိန်မှာတော့အလေးချိန်15ကီလိုလောက်လျော့ကျသွားပြီးအခက်ခဲပေါင်းစုံလမ်းတစ်လျှောက်ကျုံခဲ့ရပါတယ်။တခါတလေမှာတော့လမ်းမှာကူညီတဲ့သူတွေရှိခဲ့ပြီးများသောအားဖြင့်တော့ခလေးနဲ့ယာယီရွက်ပြင်တဲတွေထဲမှာတယောက်တည်းအိတ်ခဲ့ရပါတယ်။ဒ တယောက်တည်းအားငယ်တဲ့အချိန်မှာအခုလိုကြိုးပမ်းမှုကိုရပ်ပြဖို့ခဏခဏစဉ်းစားခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ထောင်တောင်းချီတဲ့ရွှေပြောင်းအခြေကျနေထိုင်သူတွေကူညီခဲ့တဲ့ဂရိနိုင်ငံကိုအတိအမှတ်ပြုတဲ့အနေနဲ့အေသင်မြို့ကိုအရောက်သွားခဲ့တာပါရှင်
အိန္ဒိယနိုင်ငံစစ်တပ်ဟာကမ္ဘာစံချိန်တင်ဂျိုးပန်းမှုတစ်ခုအနေနဲ့မော်တော်ဆိုက်ကယ်ပေါ်မှာလူ58ယောက်လိုက်ပါစီးနှင်ပြခဲ့ပါတယ်စစ်တပ်ထောက်ပံ့ပို့ဆောင်ရေးတပ်ဖွဲ့ဖြစ်တဲ့ ASC တပ်ဖွဲ့ကတော်နေတိုလို့နာမည်ပေးထားတဲ့ Stand အဖွဲ့ကလုံပြခဲ့တာပါအိန္ဒိယနိုင်ငံတော်အလံအယံဝစ်ဆင်ထားတဲ့စစ်သားတွေကအင်ဂျင်မြင်းကောင်ရီအား 500cc ရှိတဲ့ Royal Enfield ဆိုက်ကယ်ပေါ်တယောက်ချင်းဘေးနှစ်ဖက်ကနေတွေ့တက်စီးနှင်ပြခဲ့တာပါတောင်ပိုင်းဘန်ဂါလူးရူးမြို့ရန်လန်ဟန်ကာလေတဲ့အခြေဆိုင်စခန်းလေငွင်းထဲမှာပြုတ်လုခဲ့တာဖြစ်ပြီးတော့တက်တမ2ကီလိုအကွာအဝေးကိုစီးပြခဲ့ပါဗျ။ဂင်းနစ်ကဘာစံချိန်လင်ကာစံချိန်နဲ့ထူးခြားတဲ့ကဘာစံချိန်စာအုပ်တွေမှာမှတ်တမ်းဝင်ဖို့ကြိုးစားခဲ့တာပါ။အစားအသောက်တွေကိုတေချာစီစဉ်စားတောက်ခဲ့ရပြီးတော့6လလောက်အချိန်ယူလေ့ကျင့်ပြီးအခုလိုတက်တရအချိန်မြောက်ဂျိုးပန်းမှုမှာလူ58ယောက်လိုက်ပါစီးနှင်နိုင်ခဲ့တာပါ။1982ကစတင်ဖွဲ့စည်းခဲ့တဲ့တော်နေတို့အဖွဲ့အတွက်အခုလိုစံချိန်မှတ်တမ်းဝင်မှုဟာအခု20မြောက်ဖြစ်ပြီးတော့သူတို့2010မှာတင်ထားတဲ့လူ54ယောက်စိုက်ကယ်ပေါ်လိုက်ပါစီးနှင်းတဲ့စံချိန်ကိုချိုးနိုင်လိုက်တာပ
ါအပစင်တင်ဆက်ပေးတဲ့ကဘာတလွားချူကြဆံပြသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတင်းငွေတွေနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တင်းလာနေမနဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုတော့တင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးပါမယ်ရှင
်တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်ဘိုးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ9ဦးထပ်မံတေဆုံးပြီးတော့ဒါဇင်ကျော်ဒဏ်ရာရသွားပါတယ်ပေါက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီပါအကွာမရှိတဲ့အဆောက်အုံတွေရဲ့ပင်းပေါက်မှနေကွဲပြီးတော့နှရံတွေမှလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာမှာဗာရေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကတော့အဲ့ဒီနေရာမှာဆက်ယုံဆောက်အုံတွေရှိနေတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။ပြည်ခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငလင်းကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးကျောင်းသားတွေပါဝင်လူအများအပြားတိတ်ဆုံသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှမှဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာလ3ရက်နေ့က6ကြိမ်မြောက်နျူကလ িয়ার ဆန္ဒမှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းပြစ်ဒုံးကျည်မှာတပ်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်းအောင်းမြင်ဆန္ဒနိုင်ခဲ့ပါတယ်။ဒီဖောက်ကွဲဆန္ဒမှုကြောင့်အဲ့ဒီဆန္ဒမှုရဲ့စေယုံတရှိရာပျောင်ဂျီရီဒေတာကအပေါ်ရမြေလွှာကျောင်းမှာငလင်းနှစ်ခုလုပ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်အစိုးရရဲ့မင်းငလင်းတိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်။နီပေါ်နိုင်ငံမှာလွန်ခဲ့တဲ့စနစ်ကဒီမိုကရေစီစနစ်ဖက်ကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့ခိုင်မာအာကောင်တဲ့နိုင်ငံရေးစနစ်ကိုမရရှိပါဘူး။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့တည်ငြိမ်တဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရန်ကြီးမှန်းချက်တွေနဲ့ရွာတွေမြို့ငယ်လေးတွေမှာထောင်ပေါင်းများစွာတော့ပြည်သူတွေမဲဆန္ဒပေးခဲ့ကြပါတယ်။ဟိမဝနာတောင်နှန်းတွေပေါ်ကနီပေါ်နိုင်ငံဟာ2008ခုနှစ်မှာဘီယင်းစနစ်ကိုဖျက်သိမ်းပြီးတော့ဖက်ဒရယ်တမရနိုင်ငံတော်အဖြစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ပြည်သူလို့တော့ကိုစလဲရီကိုရွေးချယ်ရမှာမဟုတ်ပေမဲ့ပြည်내ကိုစလဲရီကိုမဲဆန္ဒရှင်တွေကပထမဆုံးအကြိမ်ပဲပြည့်ရချာမှာဖြစ်ပါတယ
်။တရင်ချင်းချက်ကိုနန်းလောင်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Victor Zhang ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လို့ချင်းည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတဲ့ VOA ရဲ့ email လိပ်စာ vmis@voanews.com မှာစာရိုက်တာပေးပို့နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.